အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမှာအပြောင်းအလဲတွေအများကြီးဖြစ်လာခဲ့တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။9ရက်ကြာဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကနေကနေဒါနဲ့မြန်မာအစိုးရကြားဓာတ်ရိုက်ချိတ်ဆက်မှုတွေပိုများလာပြီးမြန်မာနိုင်ငံတိုးတက်ရေးအတွက်အခွင့်အလမ်းတွေပိုမိုရရှိလာဖို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်နဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြပေးမှာပါရှင်။
မြူသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတဲ့နောက်ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းတိုင်းပြည်မှာတိုးတက်ပြောင်းလဲတဲ့အခြေအနေတွေအများပြားရှိခဲ့ပြီးအထူးသဖြင့်ပညာရေးနဲ့စံမှားရေးခန္ဓာတွေမှာတိုးတက်မှုတွေထင်ထင်ရှားရှားတွေ့ရနိုင်တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအော်တဝါမြို့ကမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။ဒီ
နှစ်ကျော်အတွင်းမှာပြောင်းလဲတွေအများကြီးရှိခဲ့တာ။အချို့ပြောင်းလဲတွေတော့မသိရဘူး။ပြန်ပြီးတော့ဆက်ကြည့်လိုက်တဲ့အခါကျတော့အကြောင်းလေးကတော်တော်များများရှိခဲ့ပါလားဆိုတာကိုကျွန်တော်ဒါသိချင်မှာဒါကအဲ့တော့အခုဒီမှာတော့ဘွားနေတဲ့အင်းကြီးနဲ့ပတ်နိုင်တာတော့ဆက်လို့ဒီလိုပဲဖြစ်ပြောင်းလို့ပါဒီဆက်လို့ဒီလိုပဲဖြစ်ပြောင်းဖြစ်လို့ဆိုတာအားလုံးဒီနေ့အရာသိမှရေးရဖြစ်နေနိုင်နိုင်ရေးရအားလုံးလုပ်တာလားဖြစ်ပါသာမန်နိုင်ငံရဲ့ဒီဘဝရေးအလောင်းကကောင်းပါတယ်။အင်းကြီးရေးအလောင်းကလည်းကောင်းပါတယ်။ကြွားလေကြွားလိုက်ပါလေ။ဟိုဒီလိုအကျွားကျွဲတယ်လည်းပြောပြောပေါ့။မင်းသားလေဒီလိုပဲကြောက်ရတယ်လို့ပြောတယ်။သာမန်နိုင်ငံမှာဆိုရင်ချွတ်ချွတ်တဲ့လူတွေဟာသင်္ကြန်မှာကိုချင်းချားပြီးအကြမ်းမှန်းနေတာပါလေ။အခုချင်းချွတ်လို့ချင်းရတယ်။ဒါကကြောင်းပါလေ။အခါကမှဆိုရင်တိုးတက်မှုတွေကသင်္ကြန်မှာနေပါလေ။ဖြစ်ရောက်ပါလေ။အကမှားလည်းအိမ်မှာပြောရတဲ့အချင်းကိုရောက်ပါလေ။အဲ့တော့ဒီလိုပညာရေးဘက်မှာလည်းအကြောင်းနဲ့ပြောတာ။ကျောင်းသိနေတော့ကတော့ကျောင်းသိမှုပဲ။ဒါပေမဲ့အနည်းကျော်ပြန်ကြည့်လိုက်တဲ့အခါကျတော့အရင်တစ်နှစ်ကျော်ကအခြေအနေနဲ့အခုအခြေအနေနဲ့ဘယ်တော့ပွားပွားလဲဆိုတော့အဲ့တော့ဒီလိုအထင်ရှားမြင်ရပါတယ်။
ကနေဒါနိုင်ငံကို9ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမနေ့တုန်းကတော့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တာပါ။ဒီတွေ့ဆုံမှုအတွင်းမှာတော့ကနေဒါဝန်ကြီးချုပ် Trudeau ကအခုလိုပြောသွားပါတယ
်။ I look very much forward to talking about the development cooperation, the growing economic ties.The opportunities for Canada and Myanmar.
ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့စီးပွားရေးအရာဆက်ဆံမှုတွေတိုးမြှင့်သွားနိုင်ဖို့အပြင်ပြည်သူတွေအကျိုးရှိစေမယ့်ကိစ္စရပ်တွေမှာနှစ်နိုင်ငံစုအရေကြာပို့ပြီးတော့နီးကပ်တဲ့ဆက်ဆံရေးတိစောက်သွားနိုင်မယ့်အခွင့်အလမ်းတွေဆွေးနွေးသွားနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်။အုပ်ချုပ်ရေး၊ဒီမိုကရေစီစနစ်၊လူ့ခွင့်ရေးဆိုင်ရာကိစ္စတွေမှာကနေဒါနိုင်ငံအနေနဲ့မြန်မာစုအကိုဘယ်လိုမျိုးပံ့ပိုးကူညီသွားနိုင်မလဲဆိုတာတွေကိုဆွေးနွေးသွားချင်ပါတယ်။
မြန်မာနိုင်ငံရဲ့ငင်းကြရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ၈တန်းကျော်ထောက်ပံ့မဲ့အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကတွေ့ဆုံမှုအပြီးမှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစဉ်ကနေမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးနဲ့ဤပညာဆိုင်ရာအထောက်ပံ့တွေပုံမူရရှိလာဖို့မျှော်လင့်ရတယ်လို့နိုင်ငံအစိုးရတွေကမှချိတ်ဆက်ဆောင်ရွက်မှုတွေပို့ပြီးတော့အားကောင်းလာစေမယ့်အခွင့်အလမ်းတစ်ရက်လည်းဖြစ်တယ်လို့ဒီဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစဉ်ဖြစ်မြောက်ရေးစီစဉ်သူတွေထဲမှာတဦးအပါအဝင်ဖြစ်တဲ့ကိုတင်မတီစောစောကပြောပါတယ်
။ကနေဒါမြန်မာဆက်ဆံရေးကတော့အရင်ကကတော့ကျွန်တော်တို့ကောင်းပါတယ်။တို့တော့လေအကြောင်းကြောင့်တော့သူကဒီဥစ္စာပေါ့နော်ယူကိုရယ်မလာရောက်နေတာပဲရှိပါတယ်ဆိုတဲ့အခါမှာဒီတကာကတော့လမ်းတိတကာတိတစ်ချက်ဖွင့်နေပြီးတော့ကနေဒါနိုင်ငံနဲ့မြန်မာနိုင်ငံကြားထဲမှာပုံပုံပြီးတော့ပေါ့နော်ကျွန်တော်တို့အစိုးရဘက်ဆိုရင်တိုက်ရိုက်ချိတ်ဆက်လုပ်ကံမှုတွေအရှင်တူးမြည်ပြီးဆောင်ရနိုင်မယ်လို့ကျွန်တော်တို့ကအပြုသဘောနဲ့အကောင်းမြင်ထုတ်သက်ပါတယ်အဓိကကတော့တို့အရင်ကပေါ့နော်ကျွန်တော်တို့ဒီတရားဝင်တို့မစညာစောညာလည်းပဲဟိုဘက်ကကျွန်တော်တို့ပါလီမန်အမတ်တွေမြန်မာနိုင်ငံကတူတူကနေဒါမှာလာရောက်တက်တာတွေလာရောက်လေးလာရရှိတယ်ဒီကနေဒါဘက်ကပါလီမန်အမတ်တွေဟိုဘက်ကမြန်မာနိုင်ငံကပါလီမန်မှာသွားရောက်လေးလာရရှိတယ်တစ်ချက်ဒီနည်းပညာပိုင်းတွေပေါ့နော်နိုင်ငံရေးနည်းပညာပိုင်းတွေနောက်မနေ့ကဆိုလို့ရှိရင်ဖက်ဒရယ်အစိုးရနဲ့ပတ်သက်တဲ့မူတွေကိုကျွန်တော်တို့အော်တာဝါမှာတို့ကောက်တော့ချင်းတွေ့ပြီးတော့ဒီလိုဆွေးနွေးကြတာရှိတယ်ပေါ့နော်ဒီလိုမျိုးနိုင်ငံရေးနဲ့ပတ်သက်တဲ့ဉာဏ်ပညာတွေပံ့ပိုးမှုတွေဆိုတော့ကနေဒါနိုင်ငံတွေကတော့သူ့ရဲ့ policy ကိုကသူတို့ကတက်နိုင်တယ်ပေါ့နော်သူတို့ကနောက်ကိုရနေပြီးတော့အကောင်းဆုံးသူတို့ကတိုးမြင့်ပြီးတော့လုပ်ဆောင်နိုင်အောင်သူတို့ကူညီပံ့ပိုးပေးတဲ့နေရာမျိုးမှာရှိပါတယ
်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာတော့အော်တဝါမြို့ကနေထွက်ခွာပြီးတိုရွန်တိုမြို့ကိုခီးဆက်มาပါဒီတိုရွန်တိုမြို့ရှိရာအွန်တာရီယိုပြည်နယ်ရဲ့အုပ်ချုပ်ရေးမှူးနောက်ပြည်내ဆွေရဝန်ကြီးချုပ်တို့နဲ့ဒေါက်တာဆုကြည်ဒီကနေ့ညနေပိုင်းမှာတွေ့ဆုံဖို့ရှိတယ်လို့တိုရွန်တိုမြို့တော်ဝင်နဲ့လည်းမနေ့ဖြန်မနေ့ပိုင်းမှာတွေ့ဆုံဖို့ရှိပါတယ်။အဲ့နောက်မှာတော့တိုရွန်တိုမြို့ကမြန်မာမိသားစုတွေနဲ့လည်းဒေါက်တာဆုကြည်တွေ့ဆုံအောင်မှာဖြစ်ပါတယ်ရှင်။